2021 2022ဘာနာရေးနှစ်အတွင်းမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက7ရာခိုင်နှုန်းရှိလိမ့်မယ်လို့အိန္ဒိယအစိုးရကတောက်ကြနေကပြောပါတယ်
The V-shaped economic recovery, you know, without a second wave makes India
the only ekya vipon daran siboye zautho ja se ni da ga ni tshein do pyan le to de me India naingae ye siboye ga covid dutiya lai ma shi da chaung mowara cha ma ye ma thu ja de phyet ya de khu phit par de ka kwe si amyaw mya thu pe ni da ga le siboye go pyan le nalan thu la ba se lai me athu thapin win saw mu lo nga ma phit par de lo India naingae ye siboye ajan pe phwe a ji ke Dr. KV Subramanian ga pyo par de တင်လာနေကအိန္ဒိယအစိုးရကထုတ်ပြန်တဲ့စီးပွားရေးနှစ်လည်စစ်တမ်းမှာပါရှိတဲ့ခံမှန်းချက်ကအပြည်ပြည်ဆိုင်ရာငွေကြေးရမွေအဖွဲ့ IMF ကခံမှန်းထားတဲ့2021-22ဘာသာရေးနှစ်စီးပွားရေးတိုးတက်မှုနှုန်း 17.5 ကိုင်နှုန်းနဲ့လည်းကိုက်ညီနေပါတယ်။ပြီးခဲ့တဲ့2020ခုနှစ်ကတော့အိန္ဒိယစီးပွားရေးကအနုလက္ခဏာ 9.9 ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10သန်းခွဲရှိနေပြီးကမ္ဘာမှာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဒီရပိုင်းအတွင်းမှာတော့ကူးစက်မှုနှုန်းတိတိတသားကျဆင်းလာနေပါတယ်။ကာကွယ်ဆေးထိုးနှံပေးမှုကလည်းစီးပွားရေးတိုးတက်မှုကိုအပြည့်ပေးလိုက်မယ်လို့တာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်။လောလောဆယ်မှာတော့စိုက်ပျိုးရေးဥပဒေအသစ်တွေကိုအပြင်းထန်ဆန့်ကျင်ကန့်ကွက်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့မကြိမ်မသက်ဖြစ်မှုတွေကိုအိန္ဒိယအစိုးရရင်ဆိုင်နေရပါတယ်ခင်ဗျ။